တိုင်းမြန်မာနယ်စပ်ကကွန်ဂရက်ဇုံ800မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပြီးဧပြီလ22ရက်နေ့ထိလေကြောင်းတိုက်ခိုက်မှုတွေကတော့ရှိနေတာပါဧပြီလ22ရက်နေ့ညကတော့တရားနှစ်အနီးနားကနေလာတဲ့စစ်ဘေးရှောင်သူတွေလည်းနေရပ်ပြန်ကြသလိုဧပြီလ22ရက်နေ့မနေ့ပိုင်းမှာလည်းနေရပ်ပြန်ကြတာတွေလည်းရှိနေပါတယ်နေရပြန်တဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်လို့အမှတ်3စစ်တေသကဒုတိယဗိုလ်ချုပ်ကြီးပရာဆန်ဆန်စီရီလက်ကအခုလိုပြောဆိုသွားပါတယ
်။ကောင်းလန် BS နဲ့ကပ်ပေးမှာတဲ့တူကန်ในการที่จะพูดคุยทั้ง2ฝ่ายนะครับไม่ว่าจะเป็นกลุ่มต่างๆแล้วก็ฐานเมียนมาที่บริเวณหัวสะพานนะครับก็สถานการณ์ตรงนั้นการปะทะต่างๆก็
ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံကပฏิပက္ခတွေကိုစောင့်ကြည့်ပြီးထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာသူမှန်သမျှကိုတားဆီးဖို့ထိုင်းအစိုးရအနေနဲ့စောင့်ကြည့်နေပါတယ်။နယ်စပ်မှာတိုက်ပွဲတွေဖြစ်ရတာကိုလုံးဝမလိုလားပါဘူး။နေ့ရက်အတွင်းပြန်သွားတဲ့စစ်ဘေးရှောင်ကတော့3000နီးပါးလောက်ရှိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဥပဒေစွန့်ခွာပြီးအဝတ်တထည်ကိုတစ်ခုနဲ့လာကြတဲ့မြဝတီမြို့ကန်ဒီကိုရိုင်းကနေရက်ပြန်ဖို့စိတ်အားထက်သန်နေကြတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပါတယ်။
အလုံးမောင်3000ကျော်ပေါ့3000ကျော်လောက်ကျင်တယ်အဲ့လောက်ရှိတယ်ဒီဟာကဒါနဲ့နားတော့စခန်းကဒီအကုန်လုံးပို့လိုက်တာဒီဘက်မှာတော့3000ပဲဒီဘက်မှာတော့ဟို5000ကျော်ရှိတယ်နော်အဲ့ဒါဟိုဘက်ကဟိုဘက်နဲ့ပေါင်းလိုက်ရင်အဲ့လောက်ရှိတယ်ဟိုကော့မန်တောင်လို့ဘာလို့ပဲပေါ့ဟိုဘလူးလေးလို့ဘာလို့ပဲပေါင်းလိုက်ရင်အဲ့လောက်ရှိတယ်တိုက်ဝဲရလိုက်တော့ဟိုသူတို့ကိုယ်တိုင်ကပြန်ကျင်တာလေ
ဒီကနေ့အိမ်ပြန်တဲ့ဥယျာဉ်600နီးပါးရှိပြီးအများစုကတော့မြောက်ရီမှာကျန်နေတဲ့သူတို့ရဲ့နေအိမ်နဲ့မိသားစုတွေကိုစိုးရိမ်လာရဲစစ်ပွဲအခြေအနေခဏတာငြိမ်သက်သွားတာဒီကြောင့်ပြန်ကြတာလို့လည်းနေရပြန်သူတွေကပြောပါတယ်။အိမ်စည်းကားနဲ့နေဆက်ကိုစစ်ဘေးရှောင်ဖို့ထွက်ပြေးရင်းနဲ့လေကြောင်းတိုက်ခိုက်ဘုံကျဲနေတဲ့အချိန်မှာထိမှန်သွားလို့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးပွဲချင်းပြီးတေဆုံးသွားခဲ့ပြီးတေဆုံးသူရဲ့မိခင်နဲ့ဖခင်ကတော့ဒဏ်ရာပြင်းထန်တဲ့အတွက်မဲဆောက်ဆေးဦးကြီးကိုပို့ပြီးတော့ကုသမှုခံယူနေရပါတယ်။လေကြောင်းတိုက်ခတ်မှုအကြိမ်ပေါင်း150ကျော်လောက်တာကြောင့်အရက်သားတွေထိခိုက်သိမ်းဆုံးမှုတွေများတဲ့အတွက် KNU ကတပ်တွေကိုယာယီစုခွာထားတယ်လို့လည်းပြောဆိုတာတွေရှိပါတယ်။စစ်ဘေးရှောင်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတော့အိမ်နေဖောက်ထွင်းခံရတာတွေရှိတဲ့အတွက်လည်းဒေသခံတွေကထိုင်းနိုင်ငံဘက်မှာကြာရှည်မနေကျင်ကြဘူးလို့လည်းပြောပါတယ်။ဒါပေမဲ့စိုးရိမ်စိတ်ရှိတဲ့သူတွေကတော့နေရမပြောင်းကြသေးသူတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြဝတီမြို့မှာKNLPD ရဲ့ပူပေါင်းတပ်တွေကယာယီစုတ်ခွာထားပေမဲ့လည်းမြဝတီမြို့မြင်းဒီကုန်းရပ်ကွက်ကိုဒီကနေ့မနေ့အစောကြီးမှာဘုံကျဲတိုက်ခိုက်မှုတွေကတော့ရှိနေသေးဖြစ်ပါတယ်။အခုလိုမျိုးနယ်စပ်မှာမငြိမ်မသက်ဖြစ်နေတာတွေဟာထိုင်းနိုင်ငံဘက်ကိုရိုက်ခတ်လာပြီးထိုင်းပြည်သူတွေရဲ့လုံခြုံရေးကိုပါထိခိုက်လာတာကြောင့်ထိုင်းအစိုးရအနေနဲ့တိုက်ပွဲတွေဆက်မဖြစ်လာစေဖို့နဲ့နယ်စပ်ကုန်သွယ်ရေးမထိခိုက်စေဖို့လိုလားကြောင်းဒီကနေ့ညနေပိုင်းမှာပဲထိုင်းအနာပိုင်းတွေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။